အယဝတီတိုင်းအတွင်းကညောင်နှုံးမြို့ကိုလိမ္မော်ရောင်သတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့ဗုဒ္ဓဦးနေ့မနေ့အစောပိုင်းမှာစိုးရိမ်ရေမှတ်ကိုကျော်လွန်နေပြီးအန္တရာယ်ရေမှတ်ကိုလည်းကျော်လွန်နေပြီဖြစ်တာကြောင့်တာယိုးကျိုးပေါက်မှာကိုစိုးရိမ်ပြီးတန့်ရင်အားသုံးရင်းနဲ့အတူမြို့ကန်တွေကပါစောင့်ကြည့်နေကြပါတယ်။ဒီအခြေအနေကို VOA သတင်းတော့မအေးမှာကသတင်းပေးပို့ထားပါတယ
်။အင်္ဂါနေ့ကတော့ရေသေးတံခန်းစားနေရတဲ့ AR တိုင်းမြန်အောင်ဟင်းတဒအင်္ဂဗူညောင်တုံးမြို့တွေမှာစိုးရိမ်ရေမှတ်ပြီးကျော်လွန်နေတာကြောင့်ဒေသခံတွေကသတိနဲ့ကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့ပါတယ်။ဗုဒ္ဓဘူးနဲ့မနေ့အစောပိုင်းမှာပဲရေတက်လာတဲ့အခြေအနေကိုဒေသခံတဦးဖြစ်တဲ့ကိုလှထွန်းကအခုလိုပြောပြပါတယ်
။အခုကကျွန်တော်တို့ 25.9% စိုးရိမ်ရေမှတ်တဲ့အန္တရာယ်ဖြစ်ကျွန်တော်တို့က3ခုနဲ့ပေါ့3ပြည်နဲ့ပါပဲ။ကျွန်တော်တို့ခုနဲ့ပေါ့ဒါအမြင်ကဖြန့်ညပေါ့နော်။ဒါအမြင်က 26.9% ပေါ့ရှိတော့။ဟုတ်ကဲ့စိုးရိမ်ရေမှတ်တဲ့ကျော်ရယ်ကျွန်တော်တို့အဲ့ဒီရေမှတ်ထက်လည်းကျော်နေပါလ
ားအခုလိုမျိုးစိုးရိမ်ရေမှတ်ကိုရောက်ရှိနေပေမဲ့တာယိုးကိုကြေကျော်ဖို့ကနှစ်ပေအမြင့်လောက်ကျန်နေသေးပြီးညအိုးပိုင်းကနေတက်မတော်အင်အားသုံးရင်းနဲ့အတူဒေသခံတွေအားလုံးစောင့်ကြည့်မှုတွေလုပ်နေတယ်ဆိုပြီးဒေသခံကိုမျိုးတက်ကလည်းပြောပါတယ
်ရေကတော့တက်နေတယ်ခင်ဗျာဒါရေရှမ်းတဲ့ဥစ္စာနေရာတွေတော့ရှိတယ်သို့တော်ကျွန်တော်တို့ကအဲ့ရေရှမ်းတဲ့နေရာတွေကိုအားလုံးဒီမှာတက်မတော်ကတင်ရင်သုံးရင်းလည်းပဲရောက်လာပြီးတော့ကျွန်တော်တို့မျိုးဝိုင်းခုနေကြပါတယ်တက်မတော်သားတွေရောရဲတွေရောနောက်တကမျိုးကပြည်သူလူထုနိုင်ငံရေးပါတီကလူငယ်တွေနောက်တကလူငယ်အတော်ဝင်ရှိတဲ့ပုဂ္ဂိုလ်သို့တော်ကိုယ်စားလှယ်တွေအားလုံးကအမှကြီးကြပ်ပြီးတော့အခုချိန်ထိကိုပဲအားလုံးတားခနိုင်ပါသေးတယ်ညာပိုင်းကြီးစောင့်ကြည့်နေကြတာပါခင်ဗျာမျိုးပင်းတွေအကုန်ချသိနေကြပြီးတော့အဲ့ဒီပုဂ္ဂိုလ်တွေအကုန်လုံးစောင့်ကြည့်နေကြပါလေအချိန်နဲ့တကင်းကြီး
အင်္ဂါနေ့ကတော့ညောင်တုံးမြို့ကိုလိမ္မော်ရောင်အဆင့်ရှိတဲ့အရေးပေါ်အခြေအနေသတ်မှတ်ပြီးမနေ့ပိုင်းကစပြီးရေဝင်နေတဲ့နေရာတွေကဒေသခံတွေကိုရေလွတ်ရာကယ်ဆယ်ရေးစခန်း10ခုဖွင့်ပြီးကြိုတင်ပြင်ဆင်မှုတွေလုပ်ထားတယ်လို့လည်းဆိုပါတယ
်။လိမ္မော်ရောင်အဆင့်သတ်မှတ်ပြီးတော့ဒီဟာစေယုံဝါလူနာတွေနောက်ပြီးတော့ဟိုသွားလာခက်တဲ့တကြီးရွယ်ဟိုဒီနောက်ကလေးတွေအဲ့ဒါတွေတော့မနေ့ကျွန်တော်တို့10နာရီ17နာရီလောက်တည်းကကျွန်တော်တို့စပြီးတော့လေသူတို့ရေလွတ်ရာနေရာတွေရှုပ်ကြည့်ထားပါတယ်။ကျူတင်ကောက်ွယ်မှုတွေထပ်ထားပါတယ်ဟုတ်ကဲ့ပါအခုလုံးလုံးစေကတော့စေစေးစကားအနေနဲ့တရက်ကွက်ကိုတခုမျိုးပေါ်စေရက်ကွက်ရှိတဲ့အတွက်10ခုဖွင့်လာပါတယ်ခင
်ဗျစကိုင်းတိုင်းရခိုင်ပြည်နယ်မကွေးတိုင်းပဲခူးတိုင်းအေရီတိုင်းချင်းပြည်နယ်ရှမ်းပြည်နယ်စတဲ့တိုင်းနယ်ပြည်နယ်14ခုထဲက12ခုမှာသဘာဝဘေးဒဏ်တွေခံစားနေရပါတယ်ရက်ပေါင်း20ကြာတဲ့အထိကယ်ဆယ်ရေးလုပ်ငန်းတွေကိုအစိုးရကထိတိယောက်ယောက်မလုပ်နိုင်သေးဘူးလို့ဆိုပြီးဝေဖန်မှုတွေလည်းရှိနေတာပါအင်္ဂါနေ့မှာတော့အစိုးရကနိုင်ငံတကာအကူအညီပေးဖို့တရားဝင်စတင်ပြောကြားလာပါတယ်။အင်္ဂါနေ့မှာတော့ AR တိုင်းညောင်တုံးမြို့မှာလိမ္မော်ရောင်အဆင့်သတိပေးချက်တွေထပ်ပေါ်လာခဲ့ပြီးတဲ့နောက်မှာတော့အာဏာပိုင်တွေနဲ့ဒေသခံတွေပူးပေါင်းပြီးကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့တာဖြစ်ပါတယ်ရှင်။